အမေရိကန်နဲ့အာဖဂန်နစ္စတန်တာလီဘန်အဖွဲ့တို့ကြားငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုတက်ရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာကြေညာလိုက်ပါတယ်။ကျွန်တော်လမ်းညွှန်ချက်နဲ့အညီငြိမ်းချမ်းရေးဝန်ကြီးမိုက်ပုံပီယိုအနေနဲ့တာလီဘန်အဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးမယ်အခမ်းအနားကိုကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်တို့အကြားသဘောတူညီချက်အရအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်ဖွဲ့ဝင်ဥယျာဉ်ကို 13,000 ကနေ 8,600 အထိချော့ချဖို့ရည်ရထားပါတယ်။ဘယ်နေရာမှာဒီသဘောတူညီချက်ကိုလက်မှတ်ထိုးမလဲဆိုတာကိုတမတ်ထရမ့်ကမပြောပေမဲ့ကနဦးရရှိတဲ့သတင်းတွေအရကာတာနိုင်ငံဒူဟာမြို့မှာစနေနေ့မှာလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကလည်းပူးတွဲကြေညာချက်တရားကိုထုတ်ပြန်လိုက်တယ်လို့လည်းတမတ်ထရမ့်ရဲ့ကြေညာချက်မှာပါရှိပါတယ်။ထရမ့်ကတာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရကိုငြိမ်းချမ်းရေးအတွက်ဒီအခွင့်အရေးကိုအမိရယူဖို့တောင်းဆိုလိုက်ပြီးဂရီးကုဝတ်တီအတိုင်းလိုက်နာရင်အာဖဂန်စစ်ပွဲအဆုံးသတ်ဖို့အားကောင်းတဲ့အနေအထားရှိပြီးအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်ခေါ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်ပွဲဟာလွန်ခဲ့တဲ့19နှစ်ကလေးကစတင်ခဲ့တာဖြစ်ပြီးအမေရိကန်တို့အတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ1 trillion ရှိတယ်လို့အမေရိကန်တပ်ဖွဲ့ဝင်2400ဝန်းကျင်အသက်ဆုံးရှုံးခဲ့ရပါတယ်ခင်ဗျ။